နယ်မြောက်ပိုင်းနမ်တူမြို့နယ်မှာဘင်းပြူစားသုံးသူဥယျာဉ်များပြားလာကြောင်းဒီဇင်ဘာ9ရက်နေ့ကရှမ်းတန်တော်စင်စားဆောင်မှာပေါ်ပြပါတယ်။နိုဝင်ဘာလ6ရက်နေ့ကတော့မွေးရစေးရာစာရှမ်းအမျိုးသားနော်ခမ်းနယ်အပေါင်းပါတစုကိုမဲခေါင်မြစ်ပေါ်မှာတရုတ်တင်မောသား73ဦးကိုတပ်ဖြတ်မှုနဲ့ယူနန်ပြည်နယ်ခုမင်တရားရုံးကပေးတံပေးလိုက်တာကိုသတင်းဌာနအတော်များများကပေါ်ပြကြပါတယ်။နော်ခမ်းဟာဘင်းဘရင်ခွန်စာရဲ့တပ်ဖွဲ့မှပါခဲ့သူဖြစ်ပြီး1996ကစပြီးတာချီလိတ်မြို့နယ်ပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ခဲ့ပါတယ်။တကယ်တော့နော်ခမ်းဟာလူသတ်မှုနဲ့ပတ်သက်တဲ့အထောက်အထားမခိုင်းလုံဘူးလို့ထိုင်းရဲကယူဆတာမို့ထိုင်းတရားရုံးမှာဆိုရင်လွတ်နိုင်တယ်လို့ဆိုပါတယ်။အခု Asia World Company ပိုင်ရှင်ဂရွေဂျေတတိယကြီးဖြစ်တဲ့လော့စစ်ဟန်ကို1983ကဘန်ကောက်မှာဖမ်းပြီးရန်ကုန်ကိုပို့ပြီးတဲ့အတွက်မြန်မာနိုင်ငံရေးစီးပွားရေးမှာအဓိကအခန်းကပါဝင်လာနိုင်တာဖြစ်ပါတယ်။1980မှာထောင်ကလွတ်လာပြီးကာကွယ်ရေးတပ်ဖွဲ့အမည်နဲ့ကိုးကပြည်သူ့စစ်ခေါင်းဆောင်အဖြစ်ဗိမ့်မောင်ကိုပြန်လုပ်ပါတယ်။ဖုန်ချရှင်ခေါင်းဆောင်နဲ့ကိုးကအဖွဲ့ဘက်ကပတ်နဲ့ခွဲထွက်ပြီးစစ်အစိုးရနဲ့အပြည့်အကရက်စဲအောင်ကူညီနိုင်တဲ့လော့စစ်ဟန်ကအခွင့်အရေးခံဖြစ်လာပါတယ်
။ဒီခေတ်မှာလေလော့စစ်ဟန်လိုနိုင်ငံရေးလှုပ်ခွင့်ရသူတွေရှိပါတယ်။မွေးစည်းလုပ်ငန်းရှင်ခုနှစ်ဦးလွှတ်တော်ကိုယ်စားလှယ်ဖြစ်လာပုံကို2010ပြည့်နှစ်အောက်တိုဘာလထုတ်ရှမ်းမွေးစည်းစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကိုကံတရုတ်ဖြစ်တဲ့ဘိုင်းဆောင်ချင်းခေါ်ဘိုင်းဆောင်ချင်းလူကိုရှိဟိုရှောင်ချန်ခေါ်ဦးဟော်ကုတ်ခိုင်တရုတ်ဝမ်ဂိုဒါခေါ်ဦးမြင့်လွင်လီစုတရုတ်ဦးကျော်မြင့်ခေါ်ဦးဝင်းမောင်ခေါ်ဂီယောင်ချင်းကုတ်ခိုင်အမတ်ဦးခွန်မြတ်နဲ့မူဆယ်အမတ်ဥက္ကင်မိုင်းဟာမူရစ်စေးလုပ်ငန်းနဲ့ပတ်သက်နေတယ်လို့ဆိုပါတယ်။ဒီအထဲမှာကိုကံတရုတ်လူကိုရှိဟာကိုကံပြည်သူစစ်နဲ့ပြည်ခိုင်ဖြိုးပါတီဝင်ဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းပြည်သူစစ်ခေါင်းဆောင်သုံးမြီရပန်စေးကျော်မြင့်ဟာပြည်ခိုင်ဖြိုးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ
်။မူရစ်စေးလုပ်ကိုင်သူအများစုဟာပြည်သူစစ်တွေဖြစ်ကြောင်းရှမ်းမူရစ်စေးအစီရင်ခံစာမှာဖော်ပြပါတယ်။မဆလာအစိုးရခေအစိုးပိုင်းကာလမှာပြည်သူစစ်ကိုကာကွယ်ရေးတပ်ဖွဲ့လို့ခေါ်ပါတယ်။လော့စစ်ဟန်နဲ့ခွန်စာဟာကာကွယ်ရေးအဖွဲ့ခေါင်းဆောင်ဘဝကဘိမ့်မောင်ခူတွေဖြစ်လာပြီးစစ်အစိုးရရဲ့ညာလက်ယုံဖြစ်သွားသူတွေပါပဲ။ခွန်စာရဲ့နောက်လိုက်တွေတက်လို့တည်ဆုံးတဲ့ဒိဋ္ဌကံတွေယာနဲ့ချီရှိပါတယ်။ဒါပေမဲ့တရုတ်လက်ထက်မရောက်တဲ့အတွက်ပေဒံမခံရဘဲစီးပွားရေးလွတ်ခွင့်ရကြပါတယ်။ယူနန်မှာပေဒံကြက်ခံရတဲ့နော်ခမ်းဟာခွန်စာနဲ့လော့စစ်ဟန်တို့လူပြည်သူစစ်ဘဝကမူရည်ရာစာဖြစ်လာသူပါပဲ။ဒါကြောင့်ပြည်သူစစ်နဲ့မူရည်စေးဟာဆွေမျိုးလူဖြစ်နေပါတယ
်။အရက်သားတစ်ပိုင်းအစိုးရရဲ့စစ်တဘောတရားမှာပြည်သူစစ်မဟာဗျူဟာကိုအဓိကထားတာတွေ့ရပါတယ်။ပြည်ရင်းပြည်ပအန္တရာယ်ကာကွယ်ရေးမှာပြည်သူတရက်လုံးပါဝင်ရေးအတွက်စစ်တပ်မှာပြည်သူစစ်ဖွဲ့စည်းခွင့်ရှိတယ်လို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ340မှာဖော်ပြထားပါတယ်။ဒါပေမဲ့ပြည်သူစစ်ဖွဲ့စည်းရာမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံချက်ကိုရယူဖို့ညွှန်ကြားထားပါတယ်။လက်နက်ကိုင်အဖွဲ့စည်းအလုံးအစိုးရတပ်ရဲ့ကုကဲမှုအောက်မှာရှိရမယ်လို့လည်းအခြေခံဥပဒေကဆိုပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာအစိုးရတပ်ရဲတပ်ဖွဲ့နဲ့ပြည်သူ့စစ်တပ်ဖွဲ့ဟာဘိန်းဆိုင်ပြိုမှုကိုအားပေးအားမြောက်လုပ်ပြီးအခွန်ကောက်ခံနေတဲ့အကြောင်းပလောင်အမျိုးသမီးအဖွဲ့ရဲ့2010ပြည့်နှစ်မူရစ်စေးအစီရင်ခံစာမှာဖော်ပြထားပါတယ
်။နိုင်ငံရေးစီးပွားရေးစည်ရင်းနဲ့မူရစ်စေးရောထွေးရှက်တင်ဖြစ်တဲ့အစီရင်လာဆက်လက်ရှင်သန်းနေပါတယ်။ပြည်သူ့စစ်နဲ့ဘိန်းမောင်ကိုတဖြစ်လဲလောဆက်ဟန်ဟာစစ်တပ်နိုင်ငံရေးကိုအကျိုးပြုနိုင်တဲ့အတွက်စီအစိုးရမြောက်စားတာကိုခံရပြီးအချမ်းသာဆုံးပုဂ္ဂိုလ်တဦးဖြစ်လာပါတယ်။လော့စစ်ဟန်ရဲ့ Asia World Company ကိုတားဖြစ်သူစတီဖင်လော်ကောဦးထွန်းမြင့်နိုင်ကကြီးကြအုပ်ချုပ်နေပါတယ်။သမ္မတဦးသိန်းစင်ရဲ့တရုတ်ပြည်ခရီးမှာသကပြန်အဖြစ်ဦးထွန်းမြင့်နိုင်လိုက်ပါသွားတာကိုကြည့်ရင်အစိုးရနဲ့လော့စစ်ဟန်မိသားစုဆက်ဆံရေးကိုအကဲခံနိုင်ပါတယ်။ရေအားစရစ်တည်ဆောက်မှု၊ကမ်းလှမ်းဆောက်လုပ်မှု၊နေပြည်တော်တည်ဆောက်မှုစတာတွေမှာလော့စစ်ဟန်ရဲ့ Asia World Company အဓိကပါဝင်ပြီးရန်ကုန်ကအလုံးစိတ်ကန်းတစ်ခုလုံးကိုပိုင်ဆိုင်သူလည်းဖြစ်ပါတယ်။ဦးထွန်းမြင့်နိုင်ဟာစီးပွားရေးလုပ်ငန်းရှင်စင်ကာပူသူနဲ့အိမ်ထောင်ကျတဲ့အတွက်စင်ကာပူမှာရောမြန်မာပြည်မှာပါယင်းနီးမြုပ်နှံနိုင်သူဖြစ်ပါတယ်။မြန်မာပြည်ကစင်ကာပူယင်းနီးမြုပ်နှံမှုမှာ Asia World Company ရဲ့အစုရှယ်ယာဘယ်လောက်ရှိတယ်ဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒီပုံစံတွေကိုကြည့်ရင်မွေးရစေးလုပ်ငန်းရှင်တွေဟာမြန်မာနိုင်ငံရေးစီးပွားရေးနဲ့စည်ရေးမှာအတော်ကြာကြာပါဝင်ပတ်သက်နေဦးမယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။